စစ်ကောင်စီအုပ်ချုပ်နေတဲ့မြန်မာနိုင်ငံမှာဘယ်သူလက်ချက်မှန်းမသိရဘဲတနက်ပစ်ခံရပြီးတေဆုံးသူတွေရှိနေပါတယ်။ရန်ကုန်မြို့လှိုင်သာယာမြို့နယ်ရဲ့အုပ်ချုပ်ရေးကောင်စီဝင်တဦးဖြစ်သူပြည်သူ့ရှေ့ဆောင် PPP ပါတီဝင်တယောက်ဂျွန်လာတရနေ့ကပြစ်ဒဏ်ခံရတဲ့အကြောင်းရန်ကုန်ကလာတဲ့သတင်းကိုကိုခင်မောင်စိုးမင်းကတင်ပြမှာပါရှင်
။ရန်ကုန်မြို့လှိုင်သာယာမြို့နယ်ခိုင်ရွှေဝါလမ်းနဲ့အနောက်ထားလမ်းတောက်မှာမနစ်တနင်္လာမနက်၈နာရီဝန်းကျင်လောက်ကအမျိုးသားတဦးတနက်နဲ့ပြစ်ဒဏ်ခံခဲ့ရပါတယ်။တေဆုံးသူဟာပြည်သူ့ရှေ့ဆောင် PPP ပါတီဝင်ဦးဆိုင်လင်းစော်ဖြစ်ပြီးစစ်ကောင်စီကဖွဲ့စည်းထားတဲ့မျိုးနယ်အုပ်ချုပ်ရေးကောင်စီအဖွဲ့ဝင်တဦးလည်းဖြစ်ပါတယ်။သူမောင်းလာတဲ့မော်တော်ယာဉ်ခိတရထားတို့မှတနက်နဲ့ပြစ်ခံရလို့လယ်ဘင်းကိုကြီးစံမှန်ခဲ့ပြီးလိုင်းသာယာမျိုးနယ်ဆေးရုံကိုပို့ဆောင်စဉ်လမ်းမာတွင်တေဆုံးသွားခဲ့တာပါ။ပြစ်ခတ်မှုဖြစ်ပြီးပြီးချင်းစစ်ကားတွေရောက်ရှိလာပြီးအဲ့ဒီအနီးတစ်ဝိုက်ကိုစစ်ဆေးရှာဖွေတာလုပ်ခဲ့တယ်လို့ဒေသခံတဦးက VOA ကိုပြောပါတယ်။
လုံးဝသူဖြစ်သွားဆိုရောက်လာပဲခေကားရတယ်သူဖြစ်သွားညမော်တာတခြားအမှုစိစိလုံးတယ်ကာကြီးဖြစ်နေရပေါ့ဘုံရင်းကတော့အခုတန်တာတော့ဒီမောဒီနေ့လည်းတရနေ့ကလည်းတရင်ကဆွတ်ထားတယ်ဆိုတော့ဒီလိုမျိုးရောအရင်ကပုံတင်းပြထားရှိတယ်တရနေ့ကတရင်ကဒီမှာဆာခန်းလေးတိုက်နေလူရင်းတိုက်နေပါတယ်တရင်ကဆွတ်ထားတာဒီငွေရောအရင်ကပူချထားတယ်ခန်းလေးပါဒီကတော့ဒီကွက်ထဲတော့ဒီညတိုင်းပတ်တယ်အဲ့ဒါရရှိရပါ
ပြီးခဲ့တဲ့မေလ9ရက်နေ့ကလည်းဦးဆိုင်လင်းစော်ရဲ့နေအိမ်မှာပောက်ကွဲမှုဖြစ်ခဲ့ပေမဲ့ထိခိုက်မှုတော့မရှိခဲ့ပါဘူး။သူဟာစစ်ကောင်စီကိုထောက်ခံအားပေးပြီးရက်ွက်တွင်သတင်းတွေကိုပေးနေသူလို့ရက်ွက်နေပြည်သူတွေကပြောဆိုပေမဲ့ဒါကို VOA ကတီးခြားအတည်မပြုနိုင်ပါဘူး။အခုလိုစစ်ကောင်စီကဖွဲ့စည်းထားတဲ့လှိုင်သာယာမျိုးနယ်အုပ်ချုပ်ရေးကောင်စီအဖွဲ့ဝင်တယောက်တနက်နဲ့လှုပ်ကြံခံရတဲ့တနေ့တည်းမှာပဲလှိုင်သာယာမျိုးနယ်အမှတ်3ရပ်ကွက်အုပ်ချုပ်ရေးမှူးရုံးရှိမှာလဲနေ့လယ်2နာရီဝန်းကျင်လောက်ကပောက်ကွဲမှုဖြစ်ပွားခဲ့ပါတယ်။ထိခိုက်ဒဏ်ရာရရှိမှုမရှိခဲ့ဘူးလို့ရပ်ကွက်နေပြည်သူတဦးကပြောပါတယ်
။လုံချုံရောခဏလာသွားလာပြီးသူတို့ကခဏပြန်သွားတယ်ကျန်သွားတဲ့နာနာကွက်လာပေါ်တယ်ဒါပေမဲ့အဲ့အရှိရုံရဲ့အရှိကိုဖြစ်တာမြန်မာဘာမှတော့ထိခိုက်မှုမရှိဘူးဆွေသူတို့ရောက်ွက်တယ်မအဲ့လိုမျိုးဝင်ရတောင်းညံတာတော့အခုလက်ရှိအခြေအနေကမရှိသေးဘူ
းရန်ကုန်မြို့လမ်းမတော်မြို့နယ်နဲ့တာဂေတမြို့နယ်တွေမှာလည်းစစ်တပ်လိုလားသူလို့အများမြင်နေကြသူ2ယောက်မေလာထဲမှာတနက်နဲ့ပြစ်တက်ခံခဲ့ရပါတယ်ဘယ်သူတွေကပြစ်တက်တယ်ဆိုတာကိုလည်းအခုချိန်ထိမသိရှိရပါဘူးကချင်ပြည်နယ်ဖားကံမြို့နယ်မှာတော့ CDM လုပ်နေတဲ့ကြေးရွာအုပ်ချုပ်ရေးမှူးတယောက်လည်းမနစ်တနင်္လာနေ့ကပြစ်တက်ခံခဲ့ရပါတယ်မနာကြီးဝအုတ်ချုပ်ရည်မှုဟောင်းဥတင်ဆိုးဆိုသူကိုအမည်မသိသူတွေကတနက်နဲ့ပြစ်တက်သွားတယ်လို့ဒေတာရင်းကလာတဲ့သတင်းတွေမှာဖော်ပြထားပါတယ်။သူ့ကိုတော့ဒေတာကန်တွေကခင်မင်ကြတယ်လို့ဆိုပါတယ်။စစ်အာဏာသိမ်းထားတာ၄လရှိလာချင်းမြန်မာနိုင်ငံနေရအနှံ့မှာပောက်ကွဲမှုတွေဖြစ်ပွားနေတယ်လို့လမ်းမပေါ်မှာပြစ်ခတ်လှုပ်ကြံမှုတွေလည်းဖြစ်ပွားနေပါတယ်။စစ်ကောင်စီတပ်ဖွဲ့ဝင်တွေနဲ့လက်နက်ကင်ဒေတာကန်ပြည်သူကာကွယ်ရေးအဖွဲ့တွေကြားမှာလဲပြစ်ခတ်တိုက်ခိုက်မှုတွေမျိုးတချို့မှာဖြစ်ပွားနေပါတယ်ခမ